ရန်ကုန်မြို့ရှိအင်ဒိုနီးရှားနဲ့တိုင်းတန်ယုံတွေရဲ့အပြင်ဘက်မှာဒါဇင်ပေါင်းများစွာသောဆန္ဒပြသူတွေဟာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာဆုရောက်ရှိခဲ့ကြပါတယ်။အာဏာသိမ်းယူတာနဲ့ပတ်သက်ပြီးတော့အချက်တွေပေါ်ပေါက်နေတာကြောင့်မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကခန့်အပ်လိုက်တဲ့နိုင်ငံရေးဝန်ကြီးကအင်ဒီးချင်းနှစ်နိုင်ငံနဲ့စကားပြောဖို့အတွက်ထိုင်းနိုင်ငံကိုတွားရောက်နေတာလည်းဖြစ်ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းယူမှုကိုစတင်တဲ့သူတွေကလမ်းပေါ်ထွက်ဆန္ဒပြနေချိန်မှာစစ်စိုးရတဲ့ဖွဲ့ဝင်ဝန်ကြီးဦးဝနမောင်လွင်ရဲ့ပထမဦးဆုံးနိုင်ငံခြားကိစ္စလည်းဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဟာအရှေ့တောင်အရှေ့နိုင်ငံများအဖွဲ့အာဆီယံရဲ့ဦးဆောင်သူအဖြစ်နဲ့မြန်မာအချက်တွေကိုဖြည့်ရှင်းဖို့အားထုတ်မှုတစ်ရက်ဖြစ်နိုင်ငံရေးဝန်ကြီးရက်တိုမာဆူဒီဟာဦးနာမောင်လွင်တိုင်းနိုင်ငံရေးဝန်ကြီးဂျွန်ပရာမိုဝန်နီတို့နဲ့တွေ့ဆုံမှုအတွက်ဘန်ကောက်မြို့ကိုဗုဒ္ဓဦးနေကရောက်ရှိလာတာလည်းဖြစ်ပါတယ်။တိုင်းနိုင်ငံရေးပြောဝင်ဟာတန်နီဆာဂရန်ကတော့ဦးနာမောင်လွင်နဲ့အင်ဒိုနိုင်ငံရေးဝန်ကြီးတို့ဗုဒ္ဓဦးနေကတွေ့ဆုံခဲ့ကြတာကိုတယ်လီဖုန်းမက်ဆေ့ချ်ကနေအတည်ပြုထားပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့အခုလိုတွေးဆမှုဟာအာဏာသိမ်းယူမှုပေါ်တရားဝင်အနှင်းအထားမျိုးဖြစ်မြန်မာတက်ကြွလှုပ်ရှားသူတွေကစိုးရိမ်နေကြပြီးနိုဝင်ဘာလရွေးကောက်ပွဲရလဒ်ပေါ်မှာပဲထောက်ခံကြကြောင်းအခုလိုပြောဆိုပါရစေ။
ငါတို့ထိုင်းနိုင်ငံရဲ့ရောင်းနေရတဲ့အကြောင်းလေးဟာငါတို့နိုင်ငံကမတတ်မတ်ထားတဲ့စစ်ကောင်စီကဖျက်ထားတဲ့ဝနမောင်လေကတကယ်တော့ဒီထိုင်းနိုင်ငံကိုတွားရောက်ပြီးအင်ဒိုနီးရှားဆန်ဘတ်တွေဆန်ဒိုနီးရှားနိုင်ငံတကာရေးမှူးကြီးနဲ့စစ်ကောင်စီကရှိရပါတော့။ဒါမျိုးထိုင်းတဲ့အတွက်ထိုင်းနိုင်ငံနေမှာငါတို့လည်းလက်ခံအားပေးမလို့တင်ပါဘူး။သူ့အနေနဲ့လည်းစစ်တပ်ကိုအားပေးရတယ်မလို့တင်တော့ပါဘူးဆိုတော့ဒီမှာတို့ကထိုင်းနိုင်ငံရှိမှာမြန်မာကျောင်းသားတွေနဲ့လာရောက်ပေါ်ထွန်းနေတာ